ခုကျင်းပနေတဲ့21ရာစုပင်လုံကြီးလာကဟာမကြခင်ကုံဆုံးတော့မယ့် NLD အစိုးရတပ်တန်းအတွင်းမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့နောက်ဆုံးကြိုးပမ်းအားထုတ်မှုတစ်ခုဖြစ်ပေမဲ့အောင်မြင်မှုရဖို့အလှမ်းဝင့်နေစေပဲလို့နိုင်ငံတကာသတင်းစာတွေမှာရေးသားဖော်ပြနေကြပါတယ်။ဒီငြိမ်းချမ်းရေးညီလာခံကိုမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကမတက်ရောက်ကြတာကြောင့်အားလုံးကလိုလားတောင်းတနေတဲ့ငြိမ်းချမ်းရေးမျှော်လင့်ချက်တွေကမှေးမှိန်နေစေဖြစ်ပါတယ်။အခုလိုတရားဝင်အသိမှတ်ပြုခထားတဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးအုပ်ချုပ်ရေးအာဏာခွဲဝေရေးကိစ္စတွေညှိနှိုင်းလို့မအောင်မြင်သေးခင်မှာပဲတိုင်းရင်းသားဖြစ်အသိမှတ်မပြုတဲ့လူမျိုးစုတွေအတွက်ပြားပေးတောင်းဆိုမှုတွေကလည်းပြည်တွင်းမှာရောပြည်ပမှာပါမြင့်တက်လာနေပါလေ
I pointed out that perhaps the international border would need to be changed
တကယ်လို့မြန်မာအစိုးရဟာရခိုင်ပြည်နယ်မြောက်ပိုင်းကပြည်သူတွေကိုအကာအကွယ်ပေးဖို့စံနှမရှိဘူးဆိုရင်ဒီဒေသကိုတခြားနိုင်ငံတနိုင်ငံရဲ့တစ်စိတ်တစ်ပိုင်းဖြစ်ခွင့်ပေးရပါမယ်ဒါမှမဟုတ်ရင်လည်းကိုယ်ပိုင်နိုင်ငံအဖြစ်ခွဲထွက်ပြီးလက်ခံရပါမယ်နိုင်ငံနယ်နိမိတ်ပြီးပြောင်းလဲသတ်မှတ်လိုက်တာဟာအကောင်းဆုံးဖြေရှင်းနေတော့မဟုတ်ပါဘူးဒါပေမဲ့မြန်မာအစိုးရခေါင်းဆောင်တွေကိုကျွန်တော်ပြောချင်တာကအမေရိကန်နိုင်ငံဟာဒီရာစုနှစ်အတွင်းမှာနိုင်ငံတနိုင်ငံတဲကနေတိကျနိုင်ငံအဖြစ်ခွဲထွက်တာကိုအားပြီးထောက်ခံခဲ့ပြီပါတယ်အဲ့ဒါကတော့ဆူဒန်နိုင်ငံကနေတောင်ဆူဒန်နိုင်ငံအဖြစ်ခွဲထွက်ခဲ့တာပါအဲ့ဒါကလည်းအဲ့ဒီနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေမဖြစ်အောင်တားဆီးဖို့တာဝန်ရှိတဲ့အတွက်ထောက်ခံခဲ့တာဖြစ်ပါတယ်အဲ့ဒီတုန်းကဆူဒန်မှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့တယ်လို့ပဲရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ဖို့ကြိုးစားခဲ့တာလည်းထင်ရှားပါတယ
်ဒီကယ်လီဖိုးနီးယားပြည်နယ်လွှတ်တော်အမတ်ဘရက်ဒလီရှာမန်ပြောထားတဲ့တိကျနိုင်ငံဖြစ်ခွဲထွက်ခွင့်ဟာကုလသမဂ္ဂအဖွဲ့ကြီးတည်ထောင်စဉ်ကလေးကဗရင်းဂျင်စာချုပ်ထဲမှာထိတ်သွင်းပြတန်းထားတဲ့ကိုယ့်ကျမကိုဖန်နီးခွင့်အယူဆကိုအခြေခံထားတာဖြစ်ပါတယ်19ရာစုနှောင်းပိုင်းလောက်မှာဥရောပတိုက်ကအင်ပါယာနိုင်ငံကြီးတွေလက်အောက်မှာကျရောက်နေတဲ့လူမျိုးစုငယ်တွေဟာတက်ဆိုင်ရာလူမျိုးစုအလိုက်နိုင်ငံအသစ်တွေတည်ထောင်မှုဆန္ဒပြင်းပြနေကြပြီးပထမကွာဆက်ပြီးမှတော့ကိုယ့်ကျမကိုဖန်နီးခွင့်မူဟာလက်တွေ့ကောင်းတွေပေါ်လာခဲ့ပါတယ်ဒီထက်မှာပထမကွာဆက်မတိုင်ခင်ကဥရောပအလဲပိုင်းမှာရှိခဲ့တဲ့ Austria Hungary Empire ရဲ့အခြေအနေဟာလက်ရှိမြန်မာနိုင်ငံအခြေအနေနဲ့လည်းတော်တော်ဆင်တူနေပါတယ်1869ခုနှစ်မှာဂျာမန်နယ်ပွားလူမျိုးတစ်မျိုးဖြစ်တဲ့ Austria နဲ့ဟန်ဂေရီလူမျိုးဘရင်တွေရဲ့သဘောတူပူးပေါင်းမှုနဲ့တည်ထောင်ထားတဲ့ဒီအင်ပါယာထဲမှာလူနည်းစုတွေဖြစ် Czech, Slovak, Serb, Croat, Romanian, Macedonian စတဲ့လူမျိုးစုတွေအများပြားပါဝင်ပြီးအားလုံးကကိုပိုင်အုပ်ချုပ်ခွင့်နဲ့ကိုပိုင်ဥပဒေပြဋ္ဌာန်းခွင့်အစရာတွေကိုလိုလားနေခဲ့တာပါဒီအင်ပါယာထဲမှာပြဿနာအရှိဆုံးကတော့ Bosnia Herzegovina နယ်ဖြစ်ပြီးဒီနယ်မှာနေထိုင်တဲ့ခရစ်ယာန်ဘာသာဝင် Serbian လူမျိုးတွေနဲ့ Islam ဘာသာဝင် Bosnian လူမျိုးတွေဟာအောက်ချုပ်သူအော်စတြေးလျလူမျိုးတွေကိုပုံကန်နေကြသလိုပဲအချင်းချင်းကြားမှာလည်းရန်လိုမုန်းတိမှုတွေရှိနေခဲ့ပါတယ်။ပထမကမ္ဘာစစ်ကြီးအပြီးမှာတော့စစ်နိုင်တဲ့မဟာမိတ်နိုင်ငံတွေရဲ့စိတ်တိုင်းကျဖန်တီးချုပ်ဆိုခဲ့တဲ့ဗာဆိုင်းစာချုပ်အရတစ်ချိန်ကဥရောပမှာဒုတိယအကြီးဆုံးနဲ့စစ်ရေးစီးပွားရေးအင်အားကြီးနိုင်ငံလည်းဖြစ်ခဲ့တဲ့အော်စတြေးလျနဲ့ဟန်ဂေရီတို့ဟာအရင်ကပိုင်ဆိုင်ခဲ့တဲ့နယ်မြေတွေရဲ့80ရာခိုင်နှုန်းလောက်အထိဆုံးရှုံးသွားတဲ့ပြင်ပင်လယ်ထွက်ပေါက်တွေပါပိတ်သွားပြီးဥရောပအလဲပိုင်းကသမန်နိုင်ငံငယ်လေးနှစ်နိုင်ငံအဖြစ်ရောက်ရှိသွားပါတယ်။အသစ်ပေါ်ထွက်လာတဲ့ Czech, Slovak, Romanian နဲ့ Croatia နိုင်ငံတွေဟာအင်းနီဂျန်ဆိုဗီယက်ပြည်ထောင်စုရဲ့ဩဇာကံကွန်မြူနစ်နိုင်ငံတွေဖြစ်လာခဲ့ပါတယ်။တကယ်တော့အဲ့ဒီအချိန်ကစစ်နိုင်ခဲ့တဲ့မဟာမိတ်နိုင်ငံတွေဟာဥရောပကလူမျိုးစုငယ်တွေကိုကိုယ့်ကျမကိုဖန်နီးခွင့်မူရလွတ်လပ်ရေးပေးဖို့အပြင်စစ်ရှုံးတဲ့ရန်သူဂျာမနီ၊ Austria Hungary နဲ့တူရကီ Ottoman Empire တွေကိုတန်ခတ်ဖို့ရည်ရွယ်ချက်ရှိတာကြောင့်လေဒီလိုတိကျနိုင်ငံတွေဖြစ်ခွဲထွက်ဖို့ခွင့်ပြုခဲ့တာလို့သမိုင်းပညာရှင်တွေကသုံးသပ်ကြပါတယ်။လက်ရှိမြန်မာနိုင်ငံမှာလည်းငြိမ်းချမ်းရေးအပြစ်ခတ်ရစေရေးဖွဲ့စည်းပုံပြင်ဆင်ရေးနဲ့တိုင်းရင်းသားတွေကိုယ်ပိုင်အုပ်ချုပ်ခွင့်ပြဋ္ဌာန်းခွင့်အရေးကိစ္စတွေတခုမှမအောင်မြင်တဲ့အခြေအနေမှာလူမျိုးစုတစ်ခုကကိုယ့်ကျမကိုယ်ဖန်နီးခွင့်မူရဲ့အမြင့်ဆုံးဆင့်ဖြစ်တဲ့ကိုယ်ပိုင်နိုင်ငံတည်ထောင်ခွင့်ကိုရယူဖို့ကြိုးစားလာရင်ကောအင်အားကြီးနိုင်ငံတွေရဲ့ထောက်ခံမှုကိုရနိုင်မှာမလား။
တိုင်းရလနာကိုင်းနဲ့21ဖွဲ့ရှိတယ်လို့ပြောရင်ပဲလက်ရှိအခြေအနေရတော့ဒီခွဲထွက်ရေးဆိုတဲ့မူတော်တော်များများတော့အကုန်လုံးနှိပါတော့မပြောတော့ဘူးပေါ့နော်1980လောက်ကလေးကဒါဟိုတိတ်ခက်မစားတော့တဲ့ဟာမျိုးတော့ဖြစ်တယ်ပေါ့သဘောတကူကဘိုးအစိုးရဆုတ်သွားလို့ကိုကနောက်စနစ်တစ်ခုတည်နိုင်လားဆိုတာလေအဲ့ဒါလေလွယ်ကူချင်မှလွယ်ကူတာဗျာဥမာသမိုင်းအရပြောမယ်ဆိုရင်ရှမ်းတို့ကချင်တို့ကတရုတ်ရဲ့ထောက်ခံမှုကိုသူတို့ခွဲထွက်ရေးလှုပ်ရှားမှုတွေမှာတရုတ်ရဲ့ထောက်ခံမှုကိုရဖို့ကြိုးစားခဲ့ဘူးလေမရဘူးမရှမ်းဆိုရင် အမျိုးသားရေးအလံနဲ့တည်းမဟုတ်ရိုးရိုးရှမ်းပြည်ကွန်မြူနတီပါတီဆိုပြီးမှထောင်ပြီးတော့ကွန်မြူနတီအချင်းချင်းဆက်ဆံရေးဆိုတဲ့ဟာမျိုးနဲ့တရုတ်ကိုချိတ်ကပ်ခဲ့ဘူးလေဒါပေမဲ့မပေးဘူးပြီးတော့ပမာပြည်အောက်ထဲရောက်နေတယ်ပေါ့နော်ဥပမာနိုင်ငံကြီးတွေကနည်းနည်းတော့ဟိုမီဒီယေးရှင်းလုပ်ရင်သူတို့နည်းနည်းဟင့်ပေးတဲ့ဟာတွေရောရှိတာပေါ့ဗျာခုနဟာကွန်ဖက်ဒရေးရှင်းလို့ဟာမျိုးပြောတယ်တချို့ကလည်းဒီမှာတနိုင်ငံစနစ်နှမျိုးဆိုတဲ့ဟိုပါဝါမအပ်တော့ဘူးလားယာယီအားဖြင့်အဲ့ဒီဟာမျိုးပေါ်လာရင်ကျွန်တော်တို့ကဒီမိုကရေစီကူးပြောင်းရေးပါဟိုခတ်သွားမယ်လို့မြင်တယ်ဗ
ျမြန်မာခေတ်မှာလေတောင်ဆူဒန်နဲ့တီမော်လက်စတေနိုင်ငံတွေဟာကိုယ့်ကျမကိုဖန်နီးခွင့်မူရလူမှုဆန္ဒခံယူပွဲတွေကျင်းပပြီးတီးခြားနိုင်ငံတွေဖြစ်လာခဲ့ပြီမြေအလားတူအခြေအနေရှိတဲ့အရှေ့လယ်ပိုင်းကကတ်လူမျိုးတွေနဲ့စပိန်နိုင်ငံဘာစီလိုနာမြို့တရှိရာကက်တီလိုနီးယားနယ်တွေမှာလေအလားတူလူမှုဆန္ဒခံယူပွဲတွေကျင်းပပြီးလွတ်လပ်ရေးရယူဖို့ပြည်သူအများစုကဆန္ဒပြုခဲ့ကြပြီမြေအင်အားကြီးနိုင်ငံတွေရဲ့အားပေးထောက်ခံမှုရှိတဲ့အတွက်တီးခြားနိုင်ငံတွေအဖြစ်မရက်တည်နိုင်နေတာကိုကြည့်ရင်ကိုယ့်ကျမကိုဖန်နီးခွင့်မူတစ်ခုရဲနဲ့အောင်မြင်မှုမရနိုင်တာကိုတက်သေးပြနေတယ်ဆိုတဲ့အကြောင်းခုတစ်ပတ်သမိုင်းတွေကပြစ်စုံပန်အစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ